မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ချင်းချမှုတွေနဲ့ပတ်သက်လို့ဒီကနေ့ကုလသမဂ္ဂအလုံးစုံရေးကောင်စီမှအစစ်မြင့်အစည်းအဝေးတရက်ကိုအမေရိကန်နိုင်ငံခြားဝန်ကြီး Rex Tillerson ကဦးဆောင်ကျင်းပမှာပါ။ဒါဟာ Mr. Tillerson ကုလသမဂ္ဂမှာပထမဆုံးအကြိမ်ပွဲဦးထွက်တွေ့ရတာလည်းဖြစ်ပါတယ်။ကြာရာပြီးနေ့က Fox သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းခါမှာ Mr. Tillerson ကမြောက်ကိုရီးယားဘက်ကနောက်ထပ်နျူကလ িয়ার စမ်းသပ်မှုတွေလှုပ်ဆောင်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ဖို့တတိပေးပြောဆိုထားတဲ့အကြောင်းပြောဆိုသွားပါတယ်။ဒီပြောဆိုမှုနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတကယ်ပဲအဲ့ဒီလိုသတိပေးခဲ့ခြင်းရှိမရှိဆိုတာကိုတော့တရုတ်နိုင်ငံခြားရေးဌာနကအတည်ပြုခြင်းမရှိသလိုညှင်းဆန်းပြောဆိုတာလည်းမရှိခဲ့ပါဘူး။ဝန်ကြီးတယ်လက်ဆန်ကတော့မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ကချမှတ်ထားတဲ့မဟာဗျူဟာမှာတရုတ်နိုင်ငံရဲ့အကူအညီယူပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုဗီအာပေးသွားဖို့လည်းပါဝင်တယ်လို့ပြောပါရယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတွေလုပ်မယ်ဆိုရင်တရုတ်နိုင်ငံအနေနဲ့တိကျတန်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်ဆိုတာကိုမြောက်ကိုရီးယားကိုအသိပေးတဲ့အကြောင်းတရုတ်အစိုးရကအမေရိကန်အစိုးရကိုပြောခဲ့တယ်လို့ဝန်ကြီးတယ်လက်ဆန်ကကြာရာပြင်းနေမှာပြောဆိုခဲ့တာပါ။တရုတ်အစိုးရအနေနဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေကိုအဆုံးသတ်စေချင်ပေမဲ့လို့ကုလသမဂ္ဂဆုံးဖြတ်ချက်မပါဘဲတနိုင်ငံနဲ့တန်ခတ်ပိတ်ဆို့အရေးယူတာမျိုးကိုတော့ဆန့်ကျင်ထားတာပါ။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့စားတောက်ကုန်နဲ့လောင်စာဆီအတိတ်ကတင်ပို့နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂရဲ့ပြန်လည်ချက်ကိုမြောက်ကိုရီးယားဘက်ကလိုက်နာဖို့တရုတ်ရဲ့ဩဇာကိုအသုံးပြုပြီးတရုတ်ရဲ့ဩဇာကိုအသုံးပြုဖို့အမေရိကန်တို့ကဖိအားပေးနေတာဖြစ်ပါတယ်။